စာဖတ်ပြမယ့် podcast channel လေးကိုအပိနာစနေကြရဲချီရရမေရှင်များအားလုံးပဲမင်္ဂလာညချမ်းလေးဖြစ်ပါစေရှင်။မေရှင်များအားလုံးပဲကြံ့ကြမမာနဲ့ဘေးကင်းလုံခြုံစွာရှိနေနိုင်ကြဖို့အတွက်ဆုတောင်းပေးလိုက်ရပါတယ်။ကျမဝင်ဤပါရှင်။ဒီညမှာတော့ကျမကဆရာအကြီးရောရေးသားထားတဲ့ခမားနာမည်ဘယ်လိုခေါ်တယ်လဲဆိုရဲအတူတူလေးတစ်ပုဒ်ကိုဖတ်ပြပေးလိုပါတယ်။နာစင်ခစားပေးကြပါအောင်ရှင်။ခမည်းနာမည်ဘလို့ခေါ်တယ်လဲတခါကအင်မတန်မကိုထူးယွန်ထမြက်တဲ့လူငယ်လေးတူရှိခဲ့ပူရယ်သူဟာတင်ယူရဲ့နေရာမှာတက်မြောက်မြန်တယ်လို့ပြန်လဲဖန်တီးရဲ့နေရာမှာလည်းအထူးကျွမ်းရှင်နေအရွယ်ရောက်လာတဲ့အခါသူဟာစီးပွားရေးလောကရဲ့ဝင်ရောက်ဖို့ဆုံးဖြတ်လိုက်တယ်ပထမဆုံးအနေနဲ့အဲ့ဒီအချိန်မှာခက်စားနေတယ်မော်တော်ဆိုင်ကယ်စီးကွက်ပေါ့ခေစားနေတဲ့မော်တော်ဆိုင်ကယ်ကဆူဇူကီဆိုပါဆိုအဲ့ဒီဆိုင်ကယ်ကပျက်စီးကောင်းတဲ့အပြင်ဈေးနှုန်းလည်းကြီးတယ်ဒါကြောင့်တော်ယုံလူကအဲ့ဒီဆိုင်ကယ်ကိုဝယ်မစည်းနိုင်ဘူးဒါကိုရိတ်မိတဲ့လူငယ်လေးဟာအဲ့ဒီဆိုင်ကယ်နဲ့တပုံစံနဲ့တူရဆိုင်ကယ်ကိုကုန်ပျက်စီးပေါ်ပေါ်လောလောတွေနဲ့တပုံစံနဲ့ဖန်တီးပြီးဈေးတသက်တသာနဲ့ချရောင်းခဲ့တယ်သူဆိုင်ကယ်နာမည်ကအစာဆူဇူကာလူတွေကတံမိုးနေပြီးတပုံစံနဲ့တူရဲ့သူဆိုင်ကယ်ကိုဝယ်ယူအားပေးကြတယ်။သူဟာလည်းချက်ချင်းပဲတထေးကြီးဆူဇူကာဖြစ်သွားပါတော့တယ်။သူကငွေတွေအများကြီးရပေမဲ့တံမိုးနေသူဆိုင်ကယ်တွေကအသုံးမခံပဲပျက်စီးများလာတဲ့အခါသူ့ကိုအပြစ်တင်ခြင်းလာကြတယ်။ဒါပေမဲ့သူကအဲ့ဒီအချိန်မှာသူ့ဆိုင်ကယ်လုပ်ငန်းကိုဖျက်သိမ်းလိုက်ပါပြီ။ပြီးတော့ငွေရပါပို့ချောင်းနိုင်တဲ့မော်တော်ကားလုပ်ငန်းပဲလှည့်နေပါပြီ။အဲ့ဒီအချိန်မှာခေတ်စားပြီးဇီတအားကြီးရဲ့ Ford ကားပေါ့။သူကထုံးစံအတိုင်းတပုံစံနဲ့အဲ့ဒီကားမျိုးကိုပျက်စီးအတူတွေနဲ့ကားဖန်တီးပြန်နေ။သူ့ကားနာမည်ကလည်းစင်တူယိုမာပါပဲ။ Fawn.လူတွေကတပုံစံနဲ့တူပြီးဈေးသက်သာရဲ့သူကကိုဝယ်ယူကြပြန်ပါတယ်။ထုံးစံမှာပဲခန်းညံ့ညံ့ပစ္စည်းတွေပဲတုံထားတဲ့သူကတွေပြက်လာတဲ့အခါလူတွေကသူ့ကိုတရားစွဲဖို့ထီအောင်ကြံကြရဲ့။ဒါပေမဲ့အဲ့ဒီအချိန်မှာသူဟာရသမျှငွေတွေတည့်ယူပြီးကုမ္ပဏီကိုဖျက်သိမ်းလိုက်ပါပြီ။ဒါအပြင်ခေတ်စားနေတဲ့ကွန်ပျူတာဘက်ကိုလှည့်သွားပါပြီ။နာမည်ကြီးကွန်ပျူတာက N ဆိုရင်သူ့ကွန်ပျူတာက N ပေါ့ဒီလိုနဲ့ငွေတွေအများကြီးထည့်ရပြန်နေအဲ့ဒီအချိန်မှာသူဟာအကျွဲဝဆုံးစီးပွားရေးလုပ်ငန်းရှင်ဖြစ်နေတဲ့အပြင်လှပတဲ့မင်းမကျော်လေးနဲ့အိမ်နောက်ကြပြီးချစ်စရာကောင်းတဲ့သားနဲ့သမီးကိုလည်းပိုင်ဆိုင်ထားပါပြီအရာရာပြည့်စုံလို့နဲ့သူ့ကိုကျန်တဲ့သူတွေကအားကြကြတယ်သူကလည်းမရက်တက်မှာပေါ့ကွန်ပျူတာပြီးတော့ခေတ်စားတဲ့တယ်လီဖုန်းဘက်လဲပြန်နေဒီမှာလဲသူငွေတွေအများကြီးတည့်ယူသွားပြန်ပါတယ်သူ့ကိုကြည်လိုက်ရင်စိတ်ချမ်းသာစရာပါပဲဇနီးမင်းမကျော်လေးနဲ့ချစ်စရာကောင်းတဲ့ကလေးနှစ်ယောက်လက်ဆွဲပြီးငွေပုံကြီးပေါ်မှာပျော်မြူးနေတာပေါ့ဒါပေမဲ့တနေ့မှထူးဆန်းစွာပဲသူ့မိမကသူ့ကိုကြွားရှင်းလိုက်တယ်ကြားရတယ်ပြီးတော့သူ့ရဲ့ချစ်လာစွာသောသားနဲ့သမီးကလည်းသူ့ကိုစွန့်ခွာသွားရကြရတယ်။အဲဒီကစားပြီးဘာလို့လို့အောင်မြင်ခဲ့တဲ့တေကြီးဟာစီးပွားရေးလောကကနေပျောက်ခြင်းမလားပျောက်ကွယ်သွားရလေ။နှစ်အနည်းငယ်ကြာလာတဲ့အခါနောက်တတဲ့စီးပွားရေးသမားလေးတွေကသူ့ကိုတွေ့ချင်ကြတယ်။ဘာလို့လို့အောင်မြင်ခဲ့တဲ့သူ့ရဲ့ဩဝါဒကိုခံယူလို့ကြတာပေါ့။ဒီလိုနဲ့လိုက်ရှာကြရင်သူ့ကိုပြန်တွေ့ပါတယ်အင်မတန်ကြီးမားတဲ့အင်ကြီးတစ်လုံးမှာအထီးကျန်နေတဲ့တတိကြီးကိုပြန်တွေ့ရတော့အားလုံးအံ့အားတင်ကြရပါတယ်တတိကြီးဟာအရင်လိုတက်တက်ကြွကြွမဟုတ်တော့ပါဘူးခန္ဓာကိုယ်ကအစာချိနဲ့ညှိုးချုံပြီးလမ်းအောင်ကောင်းကောင်းမရှောင်နိုင်တော့ပါဘူးဝီချဲတစ်ခုနဲ့အထီးကျန်စွာနေရပါတယ် လူငယ်လေးတွေကတတိကြီးကိုအောင်မြင်လို့ဒီတိုင်းအတွက်ပြုလုပ်တဲ့ဟောပြောမှုတစ်ခုကိုဖိတ်ကြားကြပါတယ်တတိကြီးကအကြိမ်ကြိမ်ညင်းဆိုပါတယ်နောက်ဆုံးမှာပဲတတိကြီးကဟောပြောပွဲကိုလက်ခံခဲ့ပါတယ်သူ့ရဲ့ဟောပြောပွဲဟာအကြီးအကျယ်ဆုံးမှာပဲစီးပွားရေးကိုစိတ်ဝင်စားကြတဲ့လူငယ်တိုင်းဟောပြောပွဲကိုတက်ရောက်လာကြပါတယ်တတိကြီးစီကဘယ်လိုစီးပွားရေးပညာများရမလဲပေါ့ဟောပြောချိန်မှာတတိကြီးကဝီးချဲပေါ်မှာညှိုးငယ်တဲ့အတွင်းနဲ့ရောက်လာပါတယ်သူ့ကိုမျက်နှာနဲ့လူငယ်တွေကလက်ခုပ်ကြည့်ပြီးကြိုးစို့ကြပါတယ်တတိကြီးကသူ့နောက်ကဆိုင်းမုတ်ကိုပြန်ကြည့်ပါတယ်စစ်မှန်သောအောင်မြင်မှုတတိကြီးကအခက်နွမ်းနွမ်းပဲပြောပါတယ်ပြီးမှလေတံခတ်တူတူနဲ့စစ်မှန်သောအောင်မြင်မှုရဲ့လားပရိသတ်များကသူ့စကားကိုယူတဆိုင်နားထောင်ကြပါတယ်တတိကြီးကပရိသတ်ပဲလဲပြီးမိကွန်းတစ်ခုမေးပါတယ်ကျွန်တော်နာမည်ပါလဲသိကြလားသူ့အမေကိုပရိသတ်များကသိပါတယ်တတိကြီးစုစုကပါမဟုတ်သေးဘူးတထေးကြီးဖုန်းပေါ့တထေးကြီးအန်အတူမရှိတထေးကြီးပါတထေးကြီးကခက်ရရပြုံးနေတထေးကြီးရဲ့နာမည်ရင်းကိုဘသူကမှမသိခဲ့ပဲကိုစစ်မှန်သောအောင်မြင်မှုရလားတထေးကြီးကလှမ်းမိတယ်ပြီးမှကျွန်တော်စီးပွားရေးအများကြီးလုပ်ခဲ့တယ်။လုပ်တဲ့အလုပ်တိုင်းအောင်မြင်ခဲ့တယ်။ကျွန်တော်ရဲ့ဆောင်ပုဂ္ဂိုလ်ကရှုံးမယ်မှန်သိရင်ရှေ့ဆက်မတိုးပါနဲ့အနိုင်ရမယ့်ဘက်ကိုခြေဦးလှဲပါ။လူငယ်တွေကသူ့ဆောင်ပုဂ္ဂိုလ်လိုက်မှတ်ကြတယ်။ကျွန်တော်ကိုယ်တိုင်လည်းဒီအတိုင်းပဲကျင့်သုံးပါတယ်။ရှုံးမယ်မှန်သိတဲ့အလုပ်ကိုဘယ်တော့မှဖတ်စင်မနေပါဘူး။အောင်မြင်တဲ့ဘက်ကိုသာခြေဦးလဲခဲ့တယ်။အရာရာအောင်မြင်ခဲ့တယ်။ငွေတွေလည်းသုံးမကုန်အောင်ရခဲ့တယ်။ဒါအပြင်အင်မတန်လှပချောမောတဲ့ဇနီးကျော်လေးနဲ့လက်ထပ်ခွင့်ရခဲ့တယ်။ပြီးတော့ချစ်စရာကောင်းတဲ့သားတစ်ယောက်သမီးတစ်ယောက်လည်းရခဲ့တယ်လေ။ပျော်ရွှင်သားရတဲ့မိသားစုတစ်ခုပေါ့။တထေးကြီးကအတိတ်ကိုတတိယဟန်နဲ့ပြောတယ်။ဒါပေမဲ့ဗျာ။တထေးကြီးကဝမ်းနဲ့ဟန်နဲ့စကားစကိုဖြတ်တယ်။ပြီးမှတနေ့မှကျွန်တော်ဇနီးကျော်ကကျွန်တော်ကိုကွာရှင်းခွင့်တောင်းခဲ့တယ်။သူဘာကြောင့်ကျွန်တော်ကိုကွာရှင်းခွင့်တောင်းခဲ့တယ်လဲကျွန်တော်မသိဘူး။ကျွန်တော်သူ့ကိုအချင်းချင်းမေးခဲ့ပေမဲ့သူမဖြေခဲ့ဘူး။ကျွန်တော်စိတ်ထဲမှာလဲအေးပေါ့သူ့မှာကျွန်တော်နဲ့မပတ်သက်တဲ့တခြားအကြောင်းတွေရှိလို့နေမှာပေါ့ထင်ပြီးကွာရှင်းဝင်ပေးခဲ့တယ်အဲ့ဒီထိလဲကျွန်တော်ဘာဖြစ်နေမှမသိပဲစီးပွားရေးကိုပျော်ပျော်ပါပါလုပ်ခဲ့တယ်ဒါပေမဲ့အရွယ်ရောက်လာတဲ့ကလေးတွေကျွန်တော်ကိုစိမ့်စိမ့်ကားကားဖြစ်လာတယ်ကျွန်တော်ကိုမခေါ်ခြင်းမပြောခြင်းဖြစ်လာကြတယ်ဘာဖြစ်မှန်းကျွန်တော်မသိဘူးကျွန်တော်စိတ်ထဲမှာသူတို့လေးတွေအရွယ်ရောက်လာလို့ခဏစိတ်ပြောင်းတာလို့ပဲထင်ခဲ့မိရဲ့ကျွန်တော်နဲ့ခီးသွားဖို့ရှောင်လာကြတယ်သူတို့တငယ်ချင်းတွေနဲ့မိတ်ဆက်ပေးဖို့ညှင်းဆန်ကြတယ်ကျွန်တော်သူတို့ကိုနားမလည်နိုင်ခဲ့ဘူးတထေးကြီးတပြင်းချတယ်ဒီနေ့မှကျွန်တော်သိလိုက်ရတယ်သမီးလေးကိုတက်ကတော်ဝင်ခွင့်ရဖို့မိဘတွေလိုက်ပါရတဲ့နေပေါ့သူ့အမေကအဝေးတနေရာရောက်နေတော့ကျွန်တော်သူတက်မဲ့တက်ကတော်လိုက်သွားရတယ်လေသမီးကကျွန်တော်လိုက်လာတာကိုကြိုက်ဟမတူဘူးဘာလို့လဲကျွန်တော်မသိဘူးကြောင်ရောက်တော့မှသိရတယ်လေတထေးကြီးရဲ့မျက်နာပေါ်မျက်ရည်စာတချို့တွေ့ရတယ်။ကျွန် ချောင်းအုပ်ဆရာကြီးကခမားနာမည်ဘလို့ခေါ်တယ်လဲမေးလိုက်တဲ့အခါကျွန်တော်တုံ့လောက်သွားတယ်။တမီးမျက်နှာမကောင်းဘူး။ကျွန်တော်နာမည်ကျွန်တော်မမှတ်မိဘူး။ဒါနဲ့ကျွန်တော်အလွယ်တကူပဲစီးပွားရေးလုပ်တဲ့နာမည်တကူပြောချလိုက်တယ်။အဲ့ဒီနာမည်ပြောလိုက်တာနဲ့ချောင်းအုပ်ကြီးအတော်စိတ်ပြတ်သွားပုံရတယ်။ပြီးမှဖြည်းဖြည်းချင်းပြန်ပြောတယ်။အတူရရဲ့ဘီယင်တထေးကြီးပေါ့။ခမည်းရဲ့ဂုံပစ္စည်းတစ်ခုကြောင့်ကျုပ်တို့မိသားစုဘလောက်ဒုက္ခရောက်ခဲ့ရသလဲသိလားအဲ့ဒီချိန်မှာပဲကျွန်တော်ရဲ့ချစ်လှစွာသောသမီးဟာသူ့အိတ်ကိုဆွဲပြီးအခန်းပြင်ပြေးထွက်သွားတယ်တထေးကြီးခေါင်းငိုက်ဆိုင်ချသွားတယ်ကျွန်တော်အဲ့ဒီတော့မှသတိထားမိတယ်ကျွန်တော်နာမည်ပြောလိုက်တိုင်းအရှက်ရနေကျွန်တော်မိန်းမမျက်နှာကျွန်တော်နာမည်ပြောလိုက်တိုင်းမင်းဖေကမယိုးသားတဲ့လူကြီးလို့ပြောခံနေရပြီအရှက်ခွေးနေရရှာတဲ့သာသမီမျက်နှာတွေပတ်စံချမ်းသာတိုင်းအောင်မြင်မှုလို့ထင်ပြီးမတရားမှုကိုဂရုမစိုက်ပဲတစ်ဖက်သားရဲ့ဆုံးရှုံးမှုကိုဂရုမစိုက်ပဲထင်ရဆိုင်ခဲ့တဲ့ကျွန်တော်စရိုက်တွေအဲ့အရာအလုံးရဲ့ရိုက်ခတ်မှုကကိုချီရရဲ့မိသားစုပတ်ဝန်းကျင်မှာခေါင်းမဖော်နိုင်ခြင်းမှာပဲမိသားစုကကျွန်တော်ကိုစွန့်ခွာခြင်းအောင်မကကျွန်တော်နာမည်နဲ့ကိုမပတ်သက်ခြင်းကြတော့ဘူးပေါ့တထေးကြီးမျက်ရည်ချတာတွေ့လိုက်ရတယ်စမနောအောင်မြင်မှုဆိုတာချမ်းသာခြင်းဆင်းရဲခြင်းနဲ့မဆိုင်ပါဘူးစမနောအောင်မြင်မှုဆိုတာခမည်းရဲ့မိသားစုကခမည်းရဲ့နာမည်ကိုဂုံယူဝင့်ကြွားစွာထုတ်ဖော်ပြောကြနိုင်ခြင်းပါပဲခမည်းနာမည်ကိုလူပုံအလဲထုတ်ပြောဖို့အစဉ်သင့်ရှိနေခြင်းပါပဲအဲ့ဒါဟာစမနောအောင်မြင်မှုလို့ကျွန်တော်ပြောပါရစေငွေကြီးဘလောက်ချမ်းသာချမ်းသာအာဏာဘလောက်ရှိရှိခမည်းကြောင့်အရှက်ရနေတဲ့မိသားစုဆွေမျိုးမျက်နှာပြန်မြင်အောင်ကြည့်ပါငွေကြီးချမ်းသာပြီလူတော်မတို့ရတဲ့သားသမီးတွေကိုမြင်အောင်ကြည့်ပါငွေမချမ်းသာပြီမဲ့မိဘနာမည်ဂုံယူစွာပြောပြနေတဲ့ကလေးတွေကိုမြင်အောင်ကြည့်လိုက်ပါဘယ်အရာကစစ်မှန်သောအောင်မြင်မှုဆိုတာသိရပါလိမ့်မယ်ခုချိန်ကစပြီးကျွန်တော်ပြောပြပါမယ်ကျွန်တော်နာမည်ဝီလျံပါကျွန်တော်မိမယ်ခမားနာမည်ဘယ်လိုခေါ်ပါသလဲကျွန်တော်အချီတော့ပါအချီတော့မူရင်းရေးထားတဲ့ဆရာကြီးကို credit ပေးပါရရှင်နာဆင်ပေးခဲ့ကြတဲ့မိတ်ဆွေများလည်းတင်ညာထားလုံးပေးခင်လုံးချုံစွမ်းနေပြောင်းနိုင်ကြပါစေလို့ဆုတောင်းပေးလိုက်ရပါရရှင်